တွင်ပြည်နယ်ဖပုံခရိုင်အတွင်းစစ်ဘေးဒုက္ခသည်တွေနေတဲ့နေရာတွေမှာဝမ်ရှော့ဝမ်ပြက်ယောဂါတွေဖြစ်နေပါလေဒုက္ခသည်တွေအတွက်ကိုညီထောက်ပံ့ရေးတရှိတဲ့အပြင်ဆေးဝါးနဲ့အစားအသောက်ရိက္ခာတွေလိုအပ်နေတဲ့အကြောင်းပြည်ဝင်မြန်မာပိုင်းသတင်းတော်မှအေးအေးမှကတင်ပြပေးပါမယ
်တွင်ပြည်နယ်ဖပုံခရိုင်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ KNU တပ်တွေတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ရောစစ်တပ်ကစစ်ကောင်စီလေယာဉ်တွေနဲ့ဘုံကျဲတက်ခဲ့တဲ့မလကုံမင်းကစပြီးဒေသခံကင်းရွာသား2000ကျော်လောက်ပြီးလို့ရဖို့တင်းချောက်နေကြရပါတယ်။တလုံးမြင့်နဲ့နီးတဲ့ထိုင်းနယ်စပ်မှာတော့ဒုက္ခသည်8000ထက်မနည်းရှိနေတယ်ဆိုပြီးကင်းရင်လူမှုအဖွဲ့အစည်းတွေကပြောပြကြပါတယ်။အတွင်းမင်းကဒုက္ခသည်တချို့ဟာအထောက်ပံ့နေရဖို့တော့အခက်အခဲတွေရှိနေချိန်မှာဝမ်ကျဲဝမ်ရှော့ယောဂါဖြစ်နေသူတွေများနေတယ်ဆိုပြီးဖပေါ်ခရိုင်ထဲကိုတွားရောက်ခဲ့တဲ့ကင်းရင်လူခွေအုပ်စုကပြောရေးဆိုခွင့်ရှိသူစောနန္ဒစုကအခုလိုပြောပြပါတယ်။
ဒီသတိမှုလည်းမရှိတဲ့အခါကျတော့ဒီဦးချုံကျေယောတာတွေအဖြစ်များနေလို့တော့ကျွန်တော်ကြားသိရတယ်။သတိမှုနေတယ်ပေါ့နော်
။ဟုတ်ကဲ့
။အဲဒါတို့ဘာလို့သွားလဲကလည်းတိတ်မှုဝေရဖို့ပြလို့ရှိလေကြီးကလည်းဒီမသိရှိတဲ့အခါကျတော့ဒီဦးချုံကျေယောတာတော့ပုံတော့အဖြစ်များပေါ့
။တရားယူတက်မှာငါထိတ်ထုတ်နေနေဖပေါ်ထဲမှာရှိတဲ့ဒီဒုက္ခတွေတွေအနေနဲ့ဝမ်ကျဲဝမ်ရှော့ယောဂအပြင်တခြားယောဂတွေလည်းဖြစ်နေကြတယ်ဆိုပြီးကျေနူတက်မှာငါကပြောရဲဆိုခွင့်ရှိသူဒုတိယဘုံမူကြီးစောကလေတို့ကလည်းပြောပါတယ်။ဒီနေ့ဒုက္ခတွေတွေအတွက်နိုင်ငံတကာရောက်အလှရှင်များနဲ့ထိုင်းရောက်မြန်မာလူသမားတွေကဈေးနဲ့စားနပ်ရိက္ခာအကူအညီများပေးဖို့ခဲ့ပေမဲ့လိုအပ်ချက်တွေကတော့ရှိနေသေးပဲလို့လည်းဒုတိယဘုံမူကြီးစောကလေတို့ကပြောပြပါတယ်
။ဟိုဝိုးပြဝိုးရှော့ပေါ့နော်အဲ့ဒါလည်းဖြစ်တယ်နောက်ပြီးတော့ခြားဒီမြက်ပြန်းညာလည်းဟိုအခုတတိယအမြင့်အမပြသေးတော့အမြင့်ပြလည်းဖြစ်တာပေါ့နော
်ဟုတ်ကဲ့
တော့ဒီလိုကလည်းဒီဟိုရှိတဲ့ပတ်သက်တဲ့ဒီဟိုယောဂာတွေပေါ့နော်အဲ့ဒီရှိပိုးလာတယ်အဲ့လိုပေါ်လာတယ်အဲ့ဒီယောဂာတွေလည်းအဲ့ဒီညမှာဖြစ်များလာပေါ့နော်ဒီဒီပြောကတော့လို့တော့တော့ရှိတော့ရှိပါတယ်ဒါပေမဲ့အများဆုံးလည်းနည်းနည်းအခုလောက်ဆက်နေနေရတော့ဒီကိုယ်တမန်ရေဖွဲ့တဲ့လူမှုဖွဲ့စည်းနေတာတကယ်ပူညီထောက်ပါတဲ့ပုံမှာဒါတိတ်ပြီးတော့လည်းဟိုအဲမရှိသေးဘူးလည်းသုံးလို့ရတာပေါ့နော်ပြောရမယ်ဆိုလို့ရှိရင်စေဝါလိုတယ်နောက်ဟိုတမန်ရေကလည်းလိုတယ်နောက်ပြီးတော့အမိုးကလည်းလိုတာပေါ့အခုကမိုးတက်နေပြီဖြစ်နေတဲ့ပုံမှာပေါ့နော်
ဒီပြည်တော်ကတည်းကအနေနဲ့ကတော့ထိုင်းနိုင်ငံဘက်ကိုထွက်ပြေးခေါ်လုံတာရှိပေမဲ့ထိုင်းဘက်ကယာယီတာနေခွင့်ပြုခဲ့ပြီးရေရည်ရင်းကိုပြန်ခိုင်းခဲ့တာကြောင့်ဒီနေ့ပြည်နယ်စံလင်မြစ်ကမ်းမှာပဲခေါ်လုံနေကြသူတွေရှိတယ်လို့ဖပုံခရိုင်အတွင်းပိုင်းမှာပဲခေါ်လုံနေကြသူတွေလည်းရှိနေကြပါတယ်။ဖပုံခရိုင်အတွင်းမှာစစ်တပ်နဲ့မြန်မာစစ်အုပ်ချုပ်ရေးကောင်စီတပ်တွေနဲ့ကျင်းယူတပ်တွေကြားတိုက်ပွဲတွေဖြစ်နေတဲ့မို့ဒုက္ခသည်တွေဟာနေရာမပြောင်းနိုင်ကြပဲတောတောင်တွေထဲမှာပုံအောင်နေထိုင်နေရတာဖြစ်ပါရဲ့ရှင်။